Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 5ရက်သတင်းလာနေညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရိုအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့အစီအစဉ်မျိုးဖြစ်တာဝန်ယူသွားမှာပ
ါကျမဧသနာကြောပါရှင်ဒီဇင်ဘာလ28ရက်နေ့ကဂျာဗာပင်လယ်မှာပြတ်ကျခဲ့တဲ့ Air Asia ခီးသည်တွင်လေယာဉ်ပေါ်မှာပါသွားသူတွေရှာဖွေရေးလုပ်နေတာမှာဒီကနေ့တော့ပင်လယ်ပြင်ကရာသီဥတုပြန်ပြီးတော့ကောင်းမွန်လာတာကြောင့်လုပ်ငန်းတွေပို့ပြီးတော့တိုးချဲ့ဆောင်ရွက်နိုင်ပါတယ်ရိုမန်ကက်သလစ်အသင်းတော်အတွက်ပုပ်ယဟန်မင်းကြီးကိုတိုက်ရိုက်ရွေးချယ်တင်မြှောက်ခွင့်ရှိတဲ့ကာဒီနယ်ဖုန်းတော်ကြီးအပါ20ကိုဗာတီကန်ကရွေးချယ်ခဲ့တာမှာမြန်မာနိုင်ငံကဂိုင်းချုပ်ဖုန်းတော်ကြီးလည်းပါဝင်တာကိုခရီးယန်ခေါင်းဆောင်တွေနဲ့တခြားဘာသာဝင်တွေကြိုဆိုလိုက်ကြပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ
်ကောင်းပါပြီဒီကနေ့သတင်းတွေထဲမှာကြားကြမှာတော့မြန်မာသမ္မတဦးသိန်းစိန်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံစဉ်အတွင်းနိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဘယ်လိုပြောဆိုလိုက်တာပါလဲ
ကျွန်တော်ဒီကကတော့ဒီပြည်ရင်းငြိမ်းရေးကိုပြန်လည်တည်ဆောက်နိုင်တဲ့ခုတီတော်နီလာတော့နိုင်ငံရေးရှင်လေးပွဲကြီ
းမြန်မာငြိမ်းချမ်းရေးစင်တာကဒါရိုက်တာတူဦးဖြစ်တဲ့ဦးညိုအောင်မြင့်ပါရှင်အပြည့်စုံကိုမကြခင်တင်ပြပေးမှာပါ ဒါအပြင် Roman Catholic အသင်းတော်အတွက်ကာဒီနယ်ပုန်းတော်ကြီးအပါ20ကိုပိုယဟန်မင်းကြီး Francis ကရွေးချယ်လိုက်တဲ့အထက်မြန်မာနိုင်ငံက Archbishop ဂိုင်းချုပ်ပုန်းတော်ကြီး Charles မောင်ဘိုပါဝင်တဲ့သတင်းနဲ့အတူနိုင်ငံတကာသတင်းတပုတ်မှာတော့သမ္မတ Obama အနေနဲ့ကြံနေသေးတဲ့သမ္မတသက်တမ်းနှစ်အတွင်းပလုတ်စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်ဖို့ရှိနေတယ်လဲဆိုတာကိုနောက်ပိုင်းမှာကြားကြမှာပါခုရင်ဆုံးတော့တင်းလာနေနောက်ဆုံးရသတင်းတွေကိုမအေးတန်တာကြောင့်နဲ့ကိုစော်ဝဲလိုင်တို့ကပြောပြပေးကြပါအောင်ရှင
်ဒီဇင်ဘာလ28ရက်နေ့ကဂျာဗာပင်လယ်ပြင်မှာပြတ်ကျခဲ့တဲ့ Air Asia ခီးသည်တွင်လေယာဉ်ပေါ်မှာပါသွားသူတွေနဲ့လေယာဉ်အပျက်စီးအပိုင်းဆိုင်ရှာဖွေမှုတွေလှုပ်ဆောင်နေတဲ့ရှာဖွေရေးအဖွဲ့တွေဒီကနေ့ပင်လယ်ပြင်မှာရာသီဥတုပြန်ပြီးတော့တည်ငြိမ်စပြုလာတဲ့အတွက်ကြောင့်မလို့လုပ်ငန်းတွေပို့ပြီးတော့အဆင်ပြေပြေဆောင်ရွက်နိုင်ကြပါတယ်ဒါပေမဲ့လေရေအောက်စီးကြောင်းကအရန်ပြင်းလွန်လာကြောင်းလေရင်ကိုယ်တည်းရှိနေတယ်လို့ယူဆရတဲ့နေရာကိုရင်းငုတ်ရှောက်ဖွေလို့မရပါဘူး။ဒီရေစီးကြောင်းပဲရှောက်ဖွေရေးနေရာတွေကိုလည်းထပ်ပြီးတော့ချဲခဲ့ရတာဖြစ်ပါတယ်။ခီးတဲ့နယ်လေရင်ဝန်ထမ်း162ဦးနဲ့ပြတ်ကျသွားတဲ့လေရင်အမှတ် 8531 မှာပေါသွားသူတွေနဲ့လေရင်ပိုင်းစားတွေကိုလိုက်လံရှောက်ဖွေနေတာလည်းကိုယ့်ရဲ့မြောက်ခဲ့ပြီဖြစ်ပါတယ်။အဲအရှာလေရင်ဘာကြောင့်ပြတ်ကျရလဲဆိုတာတရားဝင်ထုတ်ဖော်ပြောဆိုနိုင်မနိုင်သေးပေမဲ့လေရင်ဟာအင်ဒိုနီးရှားနိုင်ငံကနေစင်ကာပူကိုအသွားလမ်းမှာမုန်တိုင်းရှိနေချိန်ပြတ်ကျသွားတာဖြစ်ပါတယ်။ပျောက်ဆုံးနေသူတွေရဲ့အလောင်းတချို့နဲ့လေရင်ပြန်တက်မှုအချက်အလက်အမှတ်တမ်းတွေရယူနိုင်မဲ့ Black Box ရှိနေနိုင်တယ်လို့ယူဆရတဲ့လေရင်ရဲ့အဓိကကိုယ်တဲ့အစိတ်ပိုင်းကိုရှောက်ဖွေဆဲယူဖို့ရှောက်ဖွေအဖွဲ့တွေမျှော်လင့်နေကြတာဖြစ်ပါတယ်။လေရင်ရဲ့ကိုယ်တဲ့ဟာအမီးပိုင်းနဲ့တခြားအစိတ်ပိုင်းတွေမှာကျိုးပဲ့ပျက်စီးခဲ့ပုံရတယ်လို့အင်ဒိုနီးရှားရှောက်ဖွေကယ်ဆယ်ရေးဌာနကပြောပါတယ်။အလောင်း3လောင်းကိုတော့ထပ်မံရှောက်ဖွေတွေ့ရှိခဲ့ပြီးတော့စုစုပေါင်းတွေ့ရှိထားတဲ့အလောင်း38လောင်းထဲက9လောင်းကိုဘယ်သူဘယ်ဝါဆိုတာဖော်ထုတ်ထားနိုင်ခဲ့ပြီဖြစ်ပါတယ်ရှင်
။တိကျခိုင်မာတဲ့ခွင့်ပြုချက်မှာပါပဲ Air Asia ခီးစဉ်အမှတ် 8531 ကိုပြန်တန်းခွင့်ပြုခဲ့တယ်ဆိုတော့အထောက်အထားတွေ့ရှိရင်လေစိတ်ဝန်ထမ်းအနေနဲ့လေကြောင်းလိုင်းထိန်းချုပ်ရေးဌာနအရာရှိတွေကိုຢາໂລກຢາຊ້ານປິດຕາດີເລົ່າສ່ອງຕໍ່ແມ່ລູອິນໂດນີເຊຍປົກສອງຍີວັນຈີຖານະກະບອກວ່າແດ່ອິນໂດນີເຊຍနိုင်ငံຍແລຈ້ອງລົງຈູຊິດຊາຍາມຸນແປັດແຕລູວິບານມຸດີຖ່ວນໄດ້ເຊິ່ງມາແບບອຄຸລູປ ્યો ສຸໄລດາຜິດວ່າແດ່ອຸປະລີຊົ່ວພောက်ຊິນຊິມິຊິຕີຍາອອງຕ້ານປິດຕວິນປ່ຽນຕ້ານໄດ້ແລຈ້ອງໄລແນ່လေရင်ပြန်တမ်းမှုအချိန်စရာတွေအားလုံးကိုလည်းပြန်လဲစစ်စစ်သွားမယ်ကြောင်းလေကြောင်းပို့ဆောင်ရေးဌာနအယာယီညွန်ကြားရေးမှူးယိုကိုမူဂျာမိုဂျိုကပြောပါတယ်ဒီဇင်ဘာလ28ရက်တနင်္ဂနွေနေ့ကအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနီပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းပိုင် Airbus 320ကိုရှာဖွေမှုတွေဆက်လက်ပြုလုပ်နေတဲ့အချိန်မှာပဲလေကြောင်းလိုင်းတွေပေါ်စစ်စစ်မှုတွေပြုလုပ်မယ်ဆိုတဲ့ပြောဆိုမှုတွေထွက်လာတာပါအခုပြတ်ကျသွားတဲ့အင်ဒိုနီးရှားနိုင်ငံဆူရာဘာယာနဲ့စင်ကာပူလေကြောင်းလမ်းကြောင်းမှာပြန်တန်းနိုင်ဖို့ Air Asia လေကြောင်းလိုင်းကိုတနင်္လာအင်္ဂါကြာသပတေးနဲ့စနေနေ့တွေမှာပဲခွင့်ပြုထားတာဖြစ်ကြောင်းအင်ဒိုနီးရှားပို့ဆောင်ရေးအရာရှိတွေကပြောပါတယ်။ဒါပေမဲ့စင်ကာပူအရာရှိတွေကတော့ Air Asia ကိုတနင်္လာနေ့မှာအဲ့ဒီလေကြောင်းလမ်းအတိုင်းသူတို့ဘက်ကပြန်တန်းခွင့်ပြုထားတယ်လို့ပြောပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အချိန်တော်တွင် Air Asia ရဲ့ဆူရာဘာယာနဲ့စင်ကာပူအကြားကပြန်တန်းမှုတွေကိုရပ်ဆိုင်းထားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကကြေညာချက်ထုတ်ပြန်ထားပါတယ်
။ Saudi Arabia နိုင်ငံ Iran နဲ့ဇန်နာမှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားလို့နေဇက်ဂင်းဆောင်တပ်သား2ဦးသေဆုံးပြီးတော့တတိယတူဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အာရာမြို့မှာအသေးခံဘုံးခွဲသူနဲ့အကြမ်းဖက်သမားနောက်တဦးတို့ကတနင်္လာနေ့မနေ့အစောပိုင်းမှာတိုက်ခိုက်ခဲ့တာလို့ပြည်ထောင်စုဝန်ကြီးကအဆိုပါတယ်။ တက်သားတွေကပြန်ပြစ်လို့အသေးခံဘုံခွဲသမားမဖောက်ခွဲခင်မှာအကြမ်းဖက်သမားတယောက်သေသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်နေဆိုပြီးတော့တာဝန်ခံပြောကြားတာမျိုးမရှိသေးပါဘူး။ Syria က IS Islamic အကြမ်းဖက်သမားတွေကိုနှိမ်နှင်းရေးမှာ American တွေနဲ့အတူ Saudi Arabia နိုင်ငံကပူးပေါင်းပါဝင်တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာ EU ဥရောပသမဂ္ဂရဲ့ရဲတပ်ဖွဲ့ပိုင်မော်တော်ကားကိုပြစ်မှတ်ထားပြီးအသေးခံဘုံခွဲတိုက်ခိုက်ခဲ့တာမှာအနီးအနားမှာရှိနေတဲ့2ဦးသေဆုံးပြီးတော့ကားထဲမှာပါလာသူတွေတော့ထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အနီးအနားမှာရှိနေတဲ့တခြား5ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတာလီဘန်အဖွဲ့ကပြောပါတယ်။တနင်္လာနေ့နေ့လယ်ပိုင်းကကာဘူးမြို့အရှေ့ဘက်ခြမ်းမှာရှိတဲ့သူတို့ဌာနချုပ်အနီးမှာအဲ့ဒီတိုက်ခိုက်မှုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းဥရောပသမဂ္ဂရဲတပ်ဖွဲ့တင်နန်းပူချာရေးဌာန EU Pool ကပြောပါတယ်။တာလီဘန်တောင်းကျသူတွေကအစိုးရစစ်တပ်နဲ့နိုင်ငံသားတွေရဲ့ပိုင်ဆိုင်မှုတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေပြုလုပ်လာတဲ့အတွက်ကာဘူးမြို့မှာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေတိုးမြင့်ဖြစ်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ NATO ဥရောပတပ်ဖွဲ့တွေရဲ့73နှစ်ကြာအာဖဂန်နိုင်ငံအတွင်းကတက်ခတ်ရေးလုပ်ငန်းတွေတရားဝင်ရုပ်သိမ်းပြီးတိုင်းပြည်လုံခြုံရေးကိုအာဖဂန်တပ်ဖွဲ့တွေကပြောင်းလဲတာဝန်ယူနေတဲ့အချိန်မှာပဲတာလီဘန်တွေကအကြမ်းဖက်တိုက်ခိုက်မှုတွေကိုအရှင်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ Roman Catholic အသင်းတော်အတွက်ပုပ်ယဟန်မင်းကြီးကိုတိုက်ရိုက်ရွေးချယ်တင်မြှောက်ခွင့်ရှိတဲ့ Cardinal ဖုန်းတော်ကြီးအပါ20ကို Vatican မှာအခမ်းအနားနဲ့ရွေးချယ်တဲ့အထဲမှာမြန်မာနိုင်ငံကဂိုင်းချုပ်ဖုန်းတော်ကြီးလည်းပါဝင်တာကိုခရီးရန်ခေါင်းဆောင်တွေအပြင်မြန်မာနိုင်ငံကဗုဒ္ဓဘာသာနဲ့ Islam ပါဝင်တခြားဘာသာတွေရဲ့ခေါင်းဆောင်တွေကကြုံစုလိုက်ပါတယ်။ရန်ကုန်မြို့ကဖုန်းတော်ကြီး Charles Mangbo အပါဝင်ဂိုင်းချုပ်ဖုန်းတော်ဂျီနေဖုန်းတော်ကြီးအပါ20ကိုပုပ်ယဟန်မင်းကြီးပြီးသွားရင်ရိုမန်ကက်သလစ်အသင်းတော်မှာအာနာအရှိဆုံးကာဒီနယ်ဖုန်းတော်ကြီးတွေအဖြစ်နဲ့ရွေးချယ်လိုက်ကြောင်းပုပ်ယဟန်မင်းကြီးဖရန်စစ်စ်ကမနေ့ကတနင်္ဂနွေနေ့မှာကြေညာသွားခဲ့တာပါဒါဟာမြန်မာနိုင်ငံကကာဒီနယ်ဖုန်းတော်ကြီးတပါပထမဦးဆုံးရွေးချယ်ခံရတာလည်းဖြစ်ပြီးတော့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာထွန်းကားတဲ့အနှစ်900ပြည့်နှစ်မှာမြန်မာပြည်ကိုစားပြုကာဒီနယ်တပါပေါ်ထွန်းတာကိုဝမ်းမြောက်ဂုဏ်ယူကြောင်းမြန်မာရိုမန်ကက်သလစ်အသင်းတော်ကပြောပါရည်ကမ္ဘာတိုက်ကြီးတွေအားလုံးတဲကနိုင်ငံပေါင်း14နိုင်ငံကနေကာဒီနယ်ဖုန်းတော်ကြီးတွေကိုရွေးချယ်တာဟာဗာတီကန်ရဲ့ကမ္ဘာနေရာဆုံးမှာရှိတဲ့ရိုမန်ကက်သလစ်အသင်းတော်တွေကြားမှာခွဲခြားလို့မရတဲ့ဆက်နွယ်မှုတွေရှိနေတယ်ဆိုတာပြသတာဖြစ်တယ်လို့ပုပ်ယဟန်မင်းကြီးကပြောကြားခဲ့ပါတယ်။ထိုင်း၊ဗီယက်နမ်၊ Ethiopia ကွန်ဂိုစတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအပါအဝင်နိုင်ငံဆောင်ကကာဒီနယ်ဖုန်းတော်ကြီးတွေရွေးချယ်တာကတော့ပုပ်ယဟန်မင်းကြီးဖရန်စစ်လက်ထက်မှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။အခုအစ်စ်ရွေးချယ်တဲ့ကာဒီနယ်အပါ20အတွက်တရားဝင်ခန့်အပ်ပွဲကိုတော့ February 14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာမြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကလူ့အခွင့်အရေးအခြေအနေကိုသုံးသပ်လေ့လာဖို့အတွက်အခုလာမယ့် January 9ရက်နေ့မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအခြေအနေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ရှမ်းပြည်မြောက်ပိုင်းကလူနည်းစုလူမျိုးစုတွေရဲ့လူ့အခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်ဖို့လာရောက်မှာဖြစ်တယ်လို့Miss Yan Healy ကပြောဆိုတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ခီးစဉ်အတွင်းမှာပဲရခိုင်ပြည်နယ်အတွင်းငြိမ်းချမ်းရေးတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုရှိသလိုလူမှုအသိုင်းအဝိုင်းနဲ့ကြားတင်မာမှုပဋိပက္ခတွေနဲ့ပတ်သက်လို့အဲ့ဒီလူမှုအသိုင်းအဝိုင်းအကြီးအကဲတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအပေါ်မှာလိင်ပိုင်းဆိုင်ရာစော်ကားအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးသွားမယ်လို့ Miss Yan Healy ကပြောပါတယ်။ဒါ့အပြင်လူမျိုးဘာသာကာကွယ်ဖို့ဆိုတဲ့မျိုးဆောင်ဥပဒေမူကြမ်းလေးရအပေါ်မှာလဲဒါဟာနိုင်ငံတကာလူ့အခွင့်အရေးစံနှုန်းစံထားတွေနဲ့မပြည့်တဲ့အချက်တွေအပေါ်မှာလဲအလေးပေးဆွေးနွေးဖို့ရှိပါတယ်ဒီဥပဒေကြမ်းတွေကိုအတည်ပြုလိုက်မယ်ဆိုရင်ဒါဟာလူနည်းစုဘာသာဝင်တွေလူနည်းစုလူမျိုးနွယ်တွေအပေါ်ခွဲခြားဆက်ဆံမှုဖြစ်ပေါ်လာနိုင်သလိုအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေဖြစ်လာစေနိုင်တာမို့ဒီအပေါ်မှာအထူးပဲစိုးရိမ်မကင်းဖြစ်ရတယ်လို့လဲ Miss Yan Healy ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ပါတယ်ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့အထိ10ရက်ကြာမဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာပဲတခြားလူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားကိစ္စလာမယ့်ရွက်ောက်ပွဲလွတ်လပ်တရားမျှတဖို့ကိစ္စတွေအပေါ်အာဏာပိုင်တွေအရဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့ ဒီ2015ခုနှစ်ဧပြီလထဲမှာထုတ်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစည်းအခမ်းစာတင်သွင်းမှုရှိပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်လာရောက်ခြင်းလည်းဖြစ်ပါတယ်
ထိုင်ဝမ်သမ္မတဟောင်းချန်ရွှေပြန်ဟာအာဂရီလိုက်ဆောင်မှုနဲ့ချခံနေရတဲ့ထောင်နဲ့နှစ်20မှာအခု6နှစ်နေပါရှိလာတဲ့အချိန်မှာသူခံစားနေရတဲ့ဝေနာပေါင်းစုံတွေသူ့ကိုဆေးကုသခွင့်နဲ့လွှတ်ပေးလိုက်ပါတယ်။စိတ်ကြဝေနာပြင်းပြင်းထန်ထန်ခံစားနေရတာအာယုံကြောတွေချုပ်ရင်းကုန်တဲ့ပါကစ္စတန်ယောဂါနဲ့ထောင်ထဲမှာကုလို့မရတဲ့ဝေနာတွေအတွက်အကျဉ်းထောင်ထဲမှာပတ်သက်တဲ့ဆေးကုသရေးအဖွဲ့တစ်ဖွဲ့ကသူ့ကိုကူပေးမှာပါ။ကျန်းမာရေးစစ်ဆေးလို့သူနေကောင်းတယ်ဆိုရင်တော့တလားလောက်အချိန်အတွင်းမှာကိုသူထောင်ထဲပြန်ဝင်ရမှာဖြစ်တယ်လို့ထိုင်ဝမ်တရားရေးဌာနကပြောပါတယ်။မစ္စတာချန်ဟာ2009ခုနှစ်ကနေပြီးတော့2008ခုနှစ်အထိသမ္မတတာဝန်ကိုထမ်းဆောင်အပြီးမကြခင်မှာပဲအမှုရင်ဆိုင်ခဲ့ရတာပါဒေါ်လာတန်20ကိစ္စအပအဝင်အဂတိလိုက်ဆောင်မှုတွေနဲ့2009ခုနှစ်စက်တင်ဘာလမှာပြည်တံချခံရတာကြောင့်သူကသမ္မတတက်တန်အတွင်းမှာကျွလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူခံရတဲ့ပထမဦးဆုံးသမ္မတဟောင်းဖြစ်ပါလိမ့်ရှင်
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကနေတိကုနေမှာထိုင်ဝမ်အလံကိုလွတ်ထုတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ One China Policy လို့ခေါ်တဲ့တရုတ်တနင်္ဂနွေနဲ့ရှိရေး Policy ကိုလေးစားလိုက်နာဖို့တရုတ်အစိုးရကတင်းနံနေမှာကန့်ကွက်ရှုံချလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းတရုတ်နိုင်ငံရဲ့တခုတည်းသောကိုယ်စားပြုမှုနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အဲ့ဒီအလံတင်ခန်းနာကိုတရုတ်နိုင်ငံအနေနဲ့အပြင်းအထန်ကန့်ကွက်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရဟွာချုံရင်ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်ထွက်သွင်းပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုတရုတ်နိုင်ငံအဖြစ်အသိအမှတ်ပြုထားရာက1989ခုနှစ်မှာတရုတ်ပြည်မကြီးကိုပြောင်းလဲအသိအမှတ်ပြုခဲ့ပြီးတဲ့နောက်ပိုင်း36နှစ်အတွင်းထိုင်ဝမ်တန်ရုံအနေနဲ့သူတို့အလံကိုပထမအကြိမ်ထုတ်လွှင့်ထူခြင်းဖြစ်ကြောင်းထိုင်ဝမ်အခြေစိုက် China Post သတင်းစာမှာရေးသားဖော်ပြထားပါတယ
်တနင်္လာနေ့ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုဇော်ဝင်းလိုင်းတို့ကပြောပြပေးခဲ့တာပါ FOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အခုဆက်လက်ပြီးကြမ်းရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လက်တင်ပြပေးသွားမှာပါသောတာရှင်များရှင်မြန်မာနိုင်ငံအတွင်းအပြစ်ခတ်ရစဲရေးတွေလုံနိုင်မှသာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်နိုင်လိမ့်မယ်လို့မြန်မာသမ္မတဦးသိန်းစိန်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့တွေ့ဆုံစဉ်ပြောဆိုလိုက်ပါတယ်။လွတ်လပ်ရေးနေဖို့ရှုခံအခမ်းအနားတက်ရောက်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကောင်ဆောင်တွေကိုနိုင်ငံတော်သမ္မတအနေနဲ့ကတမရောကကွယ်ရေးဦးစီးချုပ်တို့ကဒီကနေ့အသီးခြားစီလက်ခံတွေ့ဆုံခဲ့ကြတာပါ။တရင်အပြေဆုံးကို VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါရရှင
်။ဟုတ်ကဲ့နှစ်ပေါင်း50ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ပြန်လည်ကျင်းပတဲ့လွတ်လပ်ရေးနေ့ဗိုလ်ရှုခံအခမ်းအနားကိုတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့တယ်လို့တက်ရောက်လာတဲ့ခေါင်းဆောင်တွေကိုနိုင်ငံတော်တမရနဲ့တမရောကကွယ်ရေးဦးစီးချုပ်တို့ကသီးခြားစီလက်ခံတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်တမရဦးသိန်းစိန်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာနေပြည်တော်ကမြန်မာကွန်ဗင်းရှင်းစင်တာမှာဒီကနေ့မနက်9နာရီကနေ10နာရီခွဲလောက်အထိတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတာတွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကဒါရိုက်တာတဦးဖြစ်တဲ့ဦးညိုအောင်မြင့်ကအခုလိုပြောပါတယ်။
တမရဦးသက်ကတော့ဒီပြည်တွင်းငြိမ်းချမ်းရေးကိုပြန်လည်တည်ဆောက်နိုင်တဲ့ခုတီတော်နီလာတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မှာဖြစ်နေတယ်။အဲ့ဒီပြစ်ခတ်တိုက်ခိုက်မှုတွေကျေးဇူးတော်မှာပါရှင်နိုင်ငံရေးဆွေးနွေးပွဲကိုတော်လို့ရမယ်ဆိုတော့ရှုတော့အနေချင်းကပ်ပါတယ်တရားနာရေးဘက်ကတော့အဓိကအဖြစ်ဒီပင်လုံးရဲ့အခြေခံမှုပေါ့နော်အဲ့ဒါကတော့ပြောပြောင်းဒီအခြေခံနဲ့ပြောင်းစုတစ်ခုဖြစ်ပေါ်ဖို့ဆိုတော့အခါကိုအဓိကပြောတော့ပါတယ်ဒီသမ္မတရေးဘက်ကလည်းဒီဘောခွေးစီကူပြောင်းရေးမှာဒီငင်းငင်းရှိတဲ့နိုင်ငံတကာနိုင်ငံဖြစ်ဖို့အတွက်ကိုဆောင်ရွက်ပေးခြင်းနဲ့အဲ့အတွက်ကြောင့်သူကတော့ဒီပင်လုံးစာချုပ်လက်မှတ်ရေးထိုးတဲ့နေဘူးဒီတိုင်းသားတွေအားလုံးနဲ့အညီအညီပြန်လေတူတောင်းခြင်းနဲ့ဆိုကြဲရှုတောင်းပကံကိုချင်းကတ်တာလို့ကျွန်တော်ပြောရပါတယ
်အပြည့်ခတ်ရက်စဲထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းအဓိကဆွေးနွေးပြတဲ့အချက်တွေကိုအခုလိုပြောပါတယ
်ကျွန်တော်တို့တိုင်းသားတွေအားလုံးတင်ပြကြတဲ့အချက်လက်တွေကတော့ကျွန်တော်သဘောထားတွေမကွဲလွဲပါဘူးအဓိကအဖြစ်တော့ကျွန်တော်တို့ဒီလုံးပြစ်ခတ်ရက်စဲရေးအများဆုံးဖြစ်ပေါ်ဖို့နဲ့ကျွန်တော်တို့နိုင်ငံဆွေးနွေးပွဲတွေအများဆုံးဖြစ်ပေါ်ဖို့နောက်ဖက်ရယ်ပြည်တော်စုကိုတကယ်ထူထောင်နိုင်ဖို့ဒီအချက်တွေပေါ်မှာကျွန်တော်အခြေခံထားပြီးတော့ဒါကိုဆွေးနွေးကြတာ။ဟောနိုင်ငံတော်သမားရဲ့လည်းဟိုပြည်ရင်းငြိမ်းချမ်းရေးအမြန်ရရှိဖို့ဖက်ရယ်ပြည်တော်စုထူထောင်နိုင်ဖို့ဒီလုံးပြစ်ခတ်ရက်စဲရေးကိုဒီဖေဖော်ဝါရီလ12ရက်ပြည်တော်စုနေ့မှာအများဆုံးရရှိနိုင်ဖို့ဒီသဘောထားတွေကိုသမားရပြောပါတယ်။ဒီထူကြတဲ့အချက်ကတော့ဒီဖက်ရယ်ပြည်တော်စုထူထောင်ရေးဆိုတဲ့ဟာကိုသူ့အနေနဲ့ဒါနှုတ်အဖြစ်သာပြောတာမဟုတ်ဘဲနဲ့ရေဒီယိုမိတ်ခွန်းတွေရောသတင်းစာတွေရောစာအဖြစ်ပေါ့လေပြောတာဖြစ်ပါတယ်လို့သူကအဲ့လိုပြောတော့ဒီဖက်ရယ်ပြည်တော်စုတိဆောက်ရေးဆိုတဲ့အပေါ်မှာတော့ကျွန်တော်အမြင်နဲ့သဘောထားရတာတော့အထက်တူကြနေပြီဖြစ်ပါတယ်
ဦးသိန်းစင်က2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအတွက်ဝိုင်းဝန်းအကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်။နိုင်ငံတော်သမ္မတနဲ့တွေ့ဆုံပြီးတဲ့နောက်တိုင်းရင်းသားခေါင်းဆောင်တွေကိုတမ်ဘရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကဘရင်တော်ရိပ်သာမှာ17နှစ်ကနေ10နှစ်ခွဲအထိလက်ခံတွေ့ဆုံခဲ့ပါတယ်။တမ်ဘရော့ကာကွယ်ရေးဦးစီးချုပ်နဲ့ဆွေးနွေးခဲ့တာတွေကိုတော့ဦးခွင်မြင့်ထွန်းကအခုလိုပြောပါတယ
်။ကာကွယ်ဦးစီးချုပ်နဲ့လည်း2နှစ်နဲ့ပါလောက်ကြာပါတယ်။ဟုတ်ကဲ့။ကျွန်တော်တို့တိုင်းသားအင်အားစုတွေပြောကြတာကတော့အဓိကဖြစ်ပြီးသမရယူနဲ့ဆွေးနွေးတဲ့အချက်တွေပဲဒီသဘောထားတွေလည်းပြန်ပြီးပြောကြတာပါ။ကာကွယ်ရေးဦးစီးချုပ်ကလည်းသူတို့အနေနဲ့ကညီညာရေးသူတို့ဒါကိုတကယ်အလျင်မြန်လုပ်ချင်တဲ့အကြောင်းဖြစ်ချင်တဲ့အကြောင်းပါရီဇုံတမိုးစနစ်ကိုသွားတဲ့အချိန်မှာညီညာရေးကိုရရှိအောင်လုပ်မယ်ပါရီဇုံတမိုးစနစ်ကိုတကယ်သူတို့ဖော်ဆောင်မယ်ဆိုတဲ့အကြောင်းအဲ့ဒါကိုပြောပါတယ်။အဓိကဖြစ်တော့သူတို့ကတော့ဒါဥပဒေကောင်တွေကနေအကောင့်တွေပေါ်သွားဖို့ဆိုတဲ့ဟာကိုတော့ဒါပြောတာပါလေ။
ဒီကနေ့ဆွေးနွေးပွဲမှာနိုင်ငံတော်သမ္မတနဲ့အတူပြည်ထောင်စုဝန်ကြီးတွေပါဝင်တက်ရောက်ခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပွဲမှာတော့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ကြီးရေလီဦးစီးချုပ်တွေလည်းပါဝင်တက်ရောက်ခဲ့ပါတယ်။တန်သာလက်နက်ကင်အဖွဲ့တွေဘက်ကတော့ကရင်မျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကဦးဆောင်ပြီးအဖွဲ့12ဖွဲ့ကခေါင်းဆောင်တွေတက်ရောက်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF KNE မျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ကတော့လွတ်လပ်ရေးနေ့အခမ်းအနားကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ပါဘူးမြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာလာမယ့်၁၀ရက်နေ့နောက်ပိုင်းမှာအလို့သဘောတွဲဆုံဆွေးနွေးဖို့ရှိနေပြီးဒီလတတိယဘက်လောက်မှာတော့တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်ရေးဆွဲရေးအတွက်တရားဝင်တွေ့ဆုံဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲတွေအဆင်ပြေမဲ့ဆိုရင်တော့ပြည်ထောင်စုနေမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့လည်းသုံးသပ်တာတွေရှိနေပါတယ
်။ကိုမိုးစောပါရှင်။ဒါနဲ့တစ်ဆက်တည်းပြည်တွင်းသတင်းနောက်တစ်ပုဒ်တင်ပြပေးချင်ပါတယ်။Roman Catholic အသင်းတော်အတွက် Cardinal ဖုန်းတော်ကြီးအပါ20ကိုပုပ်ယဟန်မင်းကြီး Francis ကရွေးချယ်တဲ့အထက်မှာမြန်မာနိုင်ငံက Archbishop ဂိုင်းချုပ်ဖုန်းတော်ကြီး Charles Mongbo ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာ Roman Catholic ဘာသာထွန်းကားခဲ့တဲ့အနှစ်900ပြည့်မှာမြန်မာပြည်ကိုစားပြု Cardinal တပါးပေါ်ထွန်းတာကိုဝမ်းမြောက်ဂုဏ်ယူကြောင်းမြန်မာ Roman Catholic အသင်းတော်ကပြောပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာပုပ်ယဟန်မင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုပ်ယဟန်မင်းကြီးကိုမဲပေးရွေးချယ်နိုင်တဲ့သူတွေလည်းဖြစ်ပါတယ်။ဆရာတော် Charles Bo ဟာမြန်မာနိုင်ငံရဲ့ဘာသာပေါင်းစုံချစ်ကြည်ရေးကြိုးပမ်းမှုမှာတက်တက်ကြွကြွလှူရှားနေသူဦးလည်းဖြစ်တာကြောင့်ပြည်ရင်းကဗုဒ္ဓဘာသာအပါအဝင်တခြားဘာသာရေးခေါင်းဆောင်တွေကလည်းကြိုးဆိုကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မင်းမြန်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ။
ရန်ကုန်မြို့ကဂိုင်းချုပ်ဖုန်းတော်ကြီး Charles Mongbo ပါဝင်ဂိုင်းချုပ်ဖုန်းတော်ကြီးတွေနဲ့ဖုန်းတော်ကြီးအပါ20ကို Cardinal ဖုန်းတော်ကြီးတွေဖြစ်ရွေးချယ်လိုက်တဲ့ကြောင်းပိုယန်မင်းကြီး Francis ကတနင်္ဂနွေနေ့မှာကြေညာခဲ့တာပါဒါဆိုရင်မြန်မာနိုင်ငံကနေပထမဆုံး Cardinal ဖုန်းတော်ကြီးတစ်ပါးကို Vatican ကရွေးချယ်ခဲ့တာလည်းဖြစ်ပါတယ်အရွေးခံခဲ့ရတဲ့ဆရာတော် Charles Bo ဟာမြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ကြည်ရေးလှူရှားမှုမှာလူသိများတဲ့နာမည်ကြီး Christian ဆရာတော်တစ်ပါးလည်းဖြစ်ပါတယ်ဆရာတော် Charles Bo နဲ့အနီးကပ်ဆက်ဆံရေးရှိတဲ့ Roman Catholic ဆရာတော် Father Joseph Mowing ကလည်း Roman Catholic နှစ်900ပြည့်မှာမြန်မာပြည်ကိုစားပြု Cardinal ဆရာတော်တပါးပေါ်ထွန်းတာကိုဝမ်းမြောက်တယ်လို့သူကပြောပါတယ်
။ဒီမြန်မာပြည်အတွက်ကိုဒါပထမဆုံးကြိမ် Cardinal ရတဲ့မြန်မာပြည်အသင်းတော်အနေနဲ့လည်းဝမ်းသာတယ်လို့မြန်မာပြည်တပြည်လုံးအတိုင်းအတာအနေနဲ့လည်းကျွန်တော်တို့ဘက်ကဝမ်းသာတာပါနော်။ရာဇဝင်မှမရှိသေးပဲနဲ့ကျွန်တော်တို့မကြခင်လုံးကမှပဲမြန်မာပြည်ကို Catholic အသင်းတော်ရောက်တာနှစ်900ဂျူဘလီပွဲကြီးကျင်းပတယ်လေ။အဲ့ဒီနေ့900ဂျူဘလီပွဲကျင်းပရင်မကြခင်လေးမှာပဲယဟန်မင်းကြီးအနေပြီးတော့သူ့ကာဒီနယ်တပါမြမပြည်အသင်းတော်အတွက်ပေးတယ်ဆိုတော့မြမပြည်အသင်းတော်အရင်လည်းပြောတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့နိုင်ငံအတွက်ကိုကာဒီနယ်တပါရပြီဆိုတော့ကိုချင်းချင်းကိုသွေးသားတယ်ပါနော်အဲ့တော့ကျွန်တော်တို့လည်းဂုဏ်ယူတယ်နောက်ခုပဲဆရာတော်ကိုဂုဏ်ယူပါတယ်လို့နှုတ်ဆက်ပြီးတော့ကျွန်တော်ဒုက္ခနဲ့ထွက်လာတာပ
ါ Roman Catholic ဆရာတော်တွေမကဘဲနဲ့ Protestant ဂိုင်းဝင်တွေကလည်းဆရာတော် Charles Bo ရွေးချယ်ခံရတဲ့ပုံမှာကြိုးစုံမှုတွေရှိနေပါတယ်MID လို့လူသိများတဲ့ဓမ္မတက္ကသိုလ်က Protestant ဆရာတော်ဒေါက်တာစောလိုက်ဘွားကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Archbishop Charles Bo နဲ့ကျွန်တော်ရန်ခင်တယ်လေသူနဲ့အတူတူခရီးသွားဘူးတဲ့သူက Archbishop တယောက်ဆိုပေမဲ့လို့အမှန်တမ်းနှိမ့်ချတယ်စိတ်ထားဖြူစင်တယ်ညဉ့်ညံ့သိမ်မွေ့တယ်အမှန်တရားပဲကမမမမရက်တည်တယ်ပေါ့နော်ဆိုသူ့ရဲ့ဒီဓမ္မသတ္တိသူ့ရဲ့ဒီဟိုစာဝိညာဉ်ရေးဒါကိနဲ့ပတ်သက်ပြီးတော့မှကျွန်တော်သူ့ကိုအင်တာမလေးစားပါတယ်အခုလိုကာဒီနယ်ရွေးခံတဲ့အတွက်ကျွန်တော်တို့ဟိုစားကက်သလစ်ဘာသာဝင်မဟုတ်ပြီမဲ့လို့ပါနော်ကျွန်တော်တို့အင်တာမဂုဏ်ယူဝမ်းမြောက်ပါတယ်လို့ကျွန်တော်အဲ့ဒါလိုပြောချင်ပါတယ်
အခုလိုဆရာတော် Charles Bow ကိုမြန်မာနိုင်ငံကာဒီနယ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ပုံမှာဂုဏ်ယူခွင့်ရောက်တယ်လို့လည်းဗုဒ္ဓဘာသာဖုန်းတော်ကြီးတစ်ပါးဖြစ်တဲ့ဆရာတော်ဒေါက်တာဥပညာဒီဟာကဗီဒီယိုကိုအခုလိုမိန့်ပါတယ
်သူကတိတ်တဘောလဲကောင်းတယ်အေးလေးအေးတယ်ပြီးတော့အများနဲ့လည်းဆက်ဆံရတာတိတ်ပြည့်ပြည့်ညင်ညောတာဆိုတော့အဲသူခေါင်းဆောင်ဖြစ်တော့လို့ရှင်ဒီကပုံမိုပြီးတော့ကြည်ကြည်ပြင်းပြနေဆက်တည်မကြံပါလေအကုန်လုံးကြည်ကြည်ပြင်းပြလုပ်နိုင်မယ်ဆက်ကလူမှုရေးတွေနိုင်ငံအကျိုးပြုလူမျိုးအကျိုးပြုလုပ်ငန်းတွေကတိတ်လိုအပ်နေတဲ့အချိန်မှာသူ့ကိုရွေးချယ်လိုက်တာဥပဒေကတော့ဝန်တာလို့မဆိုဘူး
ဆရာတော် Charles Bow ကဘာသာပေါင်းစုံချစ်ကြည်ရတဲ့လှုပ်ရှားမှုတွေလုပ်ခဲ့ခြင်းတော့ကအခြားဘာသာဝင်တွေကပါသူ့ရဲ့အပြုမှုပြောဆိုတွေပေါ်မှာအထူးယူစရာများစွာရှိခဲ့တာကိုတွေ့ရတယ်လို့လည်းဘာသာရေးပြည်ပခါတွေဖြစ်ခြင်းတော့ကဆရာတော်နဲ့အပြည့်ရင်းမှာဟောပြောမှုတွေပြုလုပ်ခဲ့တဲ့အစ္စလမ်ဓမ္မဘိဗံရဲ့ဥဆောင်စော်ရေးမှုဦးဝေလွင်က VOA ကိုပြောပါတယ
်ကျွန်တော်ဒီဂိုင်းညုတ်ဆရာတော်ကြီး Charles Bow နဲ့တော်တော်နိနိကကပူးတွဲပြီးဘာသာပေါင်းစုံချစ်ကြည်ရတွေလုပ်ခဲ့ပါတယ်ခင်ဗျာအဲ့တော့အဲ့နောက်ပိုင်းမှာလည်းကျွန်တော်တို့လန်ဒန်မှာလည်းအတူသွားခဲ့တာရှိသေးတခြားနိုင်ငံရာချားရောပြည်တွင်းမှာကောဆရာတော်ကြီးနဲ့တွေ့လို့တဲ့အခါမှာအင်မတန်တမာတမကြတယ်။နောက်ဒုတိယအချက်ကသူ့ရဲ့အကျင့်သီလကျွန်တော်အင်မတန်ကြီးညိုလေးစားပါတယ်။နောက်ပြီးတော့ဟိုတရားမျှတမှုရှိပါတယ်။သူ့ဘာသာကိုသူနှစ်နှစ်ခါခါယုံကြည်သောပုဂ္ဂိုလ်တစ်ယောက်ဖြစ်ပေမဲ့လည်းသူနဲ့အယူမတူတဲ့အယူချားတဲ့ပုဂ္ဂိုလ်တွေပေါ်မှာသဘောထားအင်မတန်ကိုချီးကျူးလောက်အောင်ဟိုလေးစားလောက်အောင်ကိုဟိုကိုယ်လောက်တောင်ဇူမာအရေးအချင်းတွေရှိပါတယ်မတူ क्वे ပြားမှုများပေါ်မှာသူ့ရဲ့လက်ခံမှုကကျွန်တော်တို့အင်မတန်ကိုထောက်အားရပါတယ်အဲ့တော့မြန်မာနိုင်ငံသားမွတ်စလင်တယောက်အနေနဲ့မြန်မာနိုင်ငံသားဒီကက်သလစ်ဂိုင်းဂုတ်ဆရာတော်ကြီး Charles Bow ဒီလိုကာဒီနယ်ဖြစ်နေရွေးချယ်ခြင်းခံရတာကိုကျွန်တော်အင်မတန်ပဲကိုယ်ယူပါတယ်ဖရာသခင်ကိုလည်းကျေးဇူးတော်ချီးမွမ်းပါတယ်လို့ပြောချင်ပါတယ်
ကမ္ဘာတိုက်ကြီးအားလုံးတဲကနိုင်ငံပေါင်း14နိုင်ငံကနေကာဒီနယ်ဘုန်းတော်ကြီးတွေကိုရွေးချယ်ခဲ့တာဟာဗာတီကန်ရဲ့ကမ္ဘာနေရာဇုံမှာရှိတဲ့ရိုမန်ကက်သလစ်အသင်းတော်တွေကြားခွဲခြားလို့မရတဲ့ဆက်နွယ်မှုရှိနေတယ်ဆိုတာကိုပြသတာဖြစ်တယ်လို့လည်းပုံရမ်းမင်းကြီးကမနေ့တုန်းကပြောကြားခဲ့တာပါ။ပုံရမ်းမင်းကြီးပြီးရင်ကာဒီနယ်ဘုန်းတော်ကြီးတွေဟာအသင်းတော်မှာဩဇာရှိဆုံးဖြစ်ပါတယ်။အခုရွေးချယ်ခဲ့တဲ့အပါ20ထဲမှာဘုန်းတော်ကြီး Charles Bow အပါအဝင်15ပါးဟာအသက်80အောက်တွေဖြစ်တာကြောင့်ပုံရမ်းမင်းကြီးအစ်စ်ကိုမဲပေးရွေးချယ်ပိုင်ခွင့်ရကြမှာလည်းဖြစ်ပါတယ်။အခုအစ်စ်ရွေးချယ်လိုက်တဲ့ကာဒီနယ်အပါ20အတွက်တရားဝင်ခန့်အပ်ပွဲကိုဖေဖော်ဝါရီလ14ရက်နေ့မှာကျင်းပမှာလည်းဖြစ်ပါတယ်ခင်ဗျာ
တော်ရရှိပါခင်ဗျာရန်ကုန်မြို့မှာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမံသားရေးကော်မတီရွေးကောက်ပွဲအပေါ်ဘယ်လိုယူဆကြပါသလဲအမျိုးမျိုးအနေနဲ့ကလူစုံလာရောက်နေထိုင်ကြတဲ့ရန်ကုန်မြို့ကနေတဲ့ကအမှန်တကယ်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရခဲ့ကြပါသလားဒီရွေးကောက်ပွဲကနေအခု2015ခုနှစ်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ဘယ်လိုသင်ခန်းစာတွေပေးနိုင်မလဲဆိုတဲ့သောရရှင်နေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်မနေ့ပြန်အင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ်ခုဆက်လက်ပြီးနိုင်ငံတကာသတင်းဖက်အလှည့်ပေးပါရစေအခုရောက်လာတဲ့2015နှစ်တစ်နှစ်အတူအမေရိကန်ပြည်ထောင်စုအနေနဲ့စိန်ခေါ်မှုအဟောင်းတွေကိုရင်ဆိုင်ရမှာဖြစ်သလိုစိန်ခေါ်မှုအသစ်တွေနဲ့လည်းကြုံတွေ့ရမှာဖြစ်ပါတယ်။2014ခုနှစ်အတွင်းမပြီးသေးတဲ့လုပ်ငန်းတွေအမေရိကန်အတွက်ကျန်ခဲ့ပါတယ်။ကျန်နေသေးတဲ့သူ့ရဲ့သမ္မတအသက်တန်းနှစ်အတွင်းနိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့သမ္မတဥပမာအနေနဲ့ဘယ်လိုစိန်ခေါ်မှုတွေနဲ့ကြုံတွေ့ရနိုင်တယ်လဲဆိုတာကို VOA သတင်းထောက် Alex Villarreal ကသုံးသပ်တင်ပြထားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာပါ။
After more than 13 years, our combat mission in Afghanistan will be over.
American နိုင်ငံရဲ့အကြမ်းဆုံး African စစ်ပွဲပြီးသွားတဲ့အကြောင်းသမ္မတဥပမာကဒီဇင်ဘာလအတွင်းပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့2015ခုနှစ်ထဲဝင်လာတဲ့အတွက် American ကအကူအညီပေးနေတာတွေရပ်တန့်သွားမှာမဟုတ်ဘူးလို့ပင်တဂွန်အရာရှိတွေကပြောပါတယ
်။ It's not like on December 31st we're just going to walk away. We aren't.
ဒီဇင်ဘာ31ရက်ရောက်တာနဲ့ကျွန်တော်တို့ကဒီတိုင်းပြစ်သွားတာမျိုးမဟုတ်ပါဘူး။ကျွန်တော်တို့အဲ့မှာဆက်ရှိနေမှာ
အာဖဂန်မှာခုနှစ်တွင်ကြာနေသေးတဲ့အမေရိကန်စစ်သား1000ကျော်ဟာလေကြောင်းအကူအညီတင်နန်းပို့ချပေးတာနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။တာလီဘန်တို့ရဲ့တိုက်ခိုက်မှုတွေအရှိန်မြင့်လာတဲ့အတွက်အဲ့ဒီလုပ်ငန်းတွေကအာဖဂန်တပ်ဖွဲ့တွေကိုအထောက်အကူပြုစေမှာဖြစ်ပါတယ်။ IS အစ္စလာမ်သွေးကြွတွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တိုက်ခိုက်သွားမှာဖြစ်ပါတယ်။ဒီအဖွဲ့ဟာအီရတ်နဲ့ စီးရီးယားနိုင်ငံတွေအတွင်းကနေရာအတော်များများကိုသိမ်းပယ်လိုက်တာအနောက်နိုင်ငံသားတွေကိုကောင်းဖြတ်တတ်ဖြတ်တာစတဲ့လုပ်ရက်တွေကြောင့်သူတို့အပေါ်နိုင်ငံတကာက2014ခုနှစ်အတွင်းသတိထားမိလာတာပါသူတို့အပေါ်ပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေဟာထိရောက်မှုရှိပြီးလေလာသူတွေကလည်းဒီနည်းနဲ့အသာစီးရနိုင်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်
I think Iraq between the Kurdish army and the National Army based in Baghdad with strong US support will make
American ပြည်ထောင်စုရဲ့အားကောင်းတဲ့ပံ့ပိုးကူညီမှုတွေကက်လူမျိုးစုတွေနဲ့ IRA စစ်တပ်ကြောင့်ပူးပေါင်းဆောင်ရွက်မှုတွေကြောင့်2015မှာအောင်မြင်မှုတွေရနိုင်ပါတယ
် American နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့အနေနဲ့ Iran နဲ့ nuclear ရေးသဘောတူညီချက်ရနိုင်ရေးတိုးတက်မှုရှိအောင်လှုပ်ဆောင်ရမှာကလည်းတစ်ချက်အပါအဝင်ဖြစ်ပါတယ်နိုဝင်ဘာလမှာသဘောတူညီချက်ရဖို့တတ်မှတ်ရကျော်လွန်သွားတဲ့အတွက်လာမယ့်ဇူလိုင်လမှာသဘောတူနိုင်ဖို့စစ်ဆန်ညှိနှိုင်းရေးမှုတွေကဥတီဆောင်ရွက်နေတာပ
ါ These talks aren't going to suddenly get easier just because we extend them. They're tough.
ကျွန်တော်တို့ရတိုးတတ်မှတ်လိုက်တဲ့အတွက်ဒီဆွေးနွေးမှုတွေပိုလွယ်ကူသွားမှာမဟုတ်ပါဘူးခက်ခဲပါတယ်ရှေ့လျှောက်ဆွေးနွေးတဲ့အခါမှာလည်းခက်ခဲမှုတွေရှိနေမှာပ
ါအထက်နဲ့အောက်လွှတ်တော်နေရာစလုံးကို Republican Party ကထိန်းချုပ်ထားတဲ့အတွက်လည်းအခြေအနေတွေကပိုမိုရှုပ်ထွေးလာစေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ရုရှားနိုင်ငံဟာလည်းပိတ်ဆို့မှုတွေတင်းမာမှုတွေဖြစ်ပေါ်စေတဲ့နိုင်ငံဖြစ်ပါတယ်။ယူကရိန်းနိုင်ငံကခွဲထွေးသမားတွေကိုထောက်ခံမှုကြောင့်ရုရှားအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကြောင့်ရုရှားရဲ့ရူဘယ်ငွေတန်ဖိုးဟာတိတိတသာကျဆင်းသွားပါတယ်။ဒါပေမဲ့ယူကရိန်းပြည်ထောင်ပြည်လဲရေးလှုပ်ဆောင်မှုအတွက်အမေရိကန်အရာရှိတွေကတန်ဋိဌာန်ချထားပါတယ
်။ No one's given up on the US-Russia relationship.
American Russia ဆက်ဆံရေးပေါ်ဘယ်သူကမှလက်မလျှော့သေးပါဘူးတိုးတက်ကောင်းမွန်အောင်ကျွန်တော်တို့လှုပ်ဆောင်ရပါလိမ့်မယ
်တခြားကိစ္စရပ်တွေအပါအဝင်ရုရှားအနေနဲ့ယူကရိန်းမှာရှိနေတဲ့တပ်ဖွဲ့တွေကိုရုတ်သိမ်းပစ်လိုက်ခြင်းအပြင်ပိတ်ဆို့ရေးယူမှုတွေရော့ကျအောင်လှုပ်ဆောင်သင့်တယ်လို့အမေရိကန်တို့ကပြောပါတယ်မြောက်ကိုရီးယားကိစ္စကလည်းမှေ့ထားလို့မရပါဘူး Sony ရုပ်ရှင်ကုမ္ပဏီကိုအင်တာနက်ကထိုးဖောက်တိုက်ခိုက်မှုကိုမြောက်ကိုရီးယားကပြုလုပ်ခဲ့တဲ့အကြောင်းအမေရိကန်တို့ကခြေရာခံမိထားပါတယ်အရာကိုတုံ့ပြန်တဲ့အနေနဲ့သမ္မတဩဘာမားကနှစ်သစ်အတွက်သူ့ရဲ့ပထမဆုံးနိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ဆောင်မှုအနေနဲ့မြောက်ကိုရီးယားအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်တင်းလာနေညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုနောက်ဆုံးကြန့်ရှိနေတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုမအေးတန်နာကျော်ကကြေညာပေးပါအောင်ရှင
်ဒီစမလာ28ရက်နေ့ကဂျာဗာပင်လယ်ပြင်မှာပြတ်ကျခဲ့တဲ့ Air Asia ခီးစဲတင်လေယာဉ်ပေါ်မှာပါသွားသူတွေနဲ့လေယာဉ်ပျက်စီးအပိုင်းအစရှာဖွေမှုတွေလှုပ်ဆောင်နေတဲ့ရှာဖွေရေးအဖွဲ့တွေကဒီကနေ့တော့ပင်လယ်ပြင်မှာရာသီဥတုပြန်ပြီးတော့တည်ငြိမ်စပြုလာတဲ့အတွက်လုပ်ငန်းတွေပိုအဆင်ပြေပြေနဲ့အဆောင်ရွက်နေနိုင်ကြပါတယ်ဒါမဲ့လေရေအောက်ရေစီကြောင်အားကအရန်ပြင်းလွန်းနေတာကြောင့်လေရင်ကိုယ်ရဲရှိနေတယ်လို့ယူဆရတဲ့နေရာကိုရင်ငုပ်ပြီးတော့ရှာဖွေလို့မရပါဘူး။အဲဒီရေစီကြောင်ပဲရှာဖွေရေးနေရာတွေကိုလည်းထပ်ချဲခဲ့ရပါသေး။ခီးစဉ်နဲ့လေရင်ဝန်ထမ်း162ဦးပြတ်ကျသွားတဲ့လေရင်အမှတ် 8531 ပေါ်မှာပါသွားသူတွေနဲ့လေရင်အပိုင်းအစတွေကိုလိုက်လံရှာဖွေနေတာကိုယ့်ရဲ့မြောက်လာခဲ့ပြီဖြစ်ပါသေး။ရိုမန်ကက်သလစ်အသင်းတော်အတွက်ဗိုလ်ဟန်မင်းကြီးကိုတိုင်းရရွေးချယ်တင်မြှောက်ခွင့်ရှိတဲ့ကာဒီနယ်ဖုံးတော်ကြီးအပါ20ကိုဗာတီကန်မှာအခမ်းအနားနဲ့ရွေးချယ်တဲ့ထဲမှာတော့မြန်မာနိုင်ငံကဂိုင်းချုပ်ဖုံးတော်ကြီးလည်းပါဝင်တာကိုခရီးယန်ခေါင်းဆောင်တွေအပြင်မြန်မာနိုင်ငံကဗုဒ္ဓဘာသာနဲ့အစ္စလာမ်အပါအဝင်တခြားဘာသာတွေရဲ့ခေါင်းဆောင်တွေကြိုဆိုလိုက်ကြပါတယ်။ရန်ကုန်မြို့ကဖုံးတော်ကြီးချားလ်စ်မောင်ဘိုအပါအဝင်ဂိုင်းချုပ်ဖုံးတော်ကြီးနဲ့ဖုံးတော်ကြီးအပါ20ကိုဗိုလ်ဟန်မင်းကြီးပြီးသွားရင်ရိုမန်ကက်သလစ်အသင်းတော်မှာဩဇာအရှိဆုံးကာဒီနယ်ဖုံးတော်ကြီးရဲ့အဖြစ်နဲ့ရွေးချယ်ကြောင်းကိုဗိုလ်ဟန်မင်းကြီးကတင်းငရီနေမှာကြီးညာသွားခဲ့တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်မစ္စယန်ဟီလီဟာမြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူ့အခွင့်အရေးအခြေအနေတွေကိုသုံးသပ်လေ့လာဖို့အတွက်အခုလာမယ့်ဇန်နဝါရီလ9ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မှရှိတဲ့ဒုက္ခသည်စခန်းအခြေအနေတွေတိုးတက်မှုရှိမရှိဆိုတာလည်းသုံးသပ်မှာဖြစ်ပါတယ်ရှင်။
တနင်္လာနေ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Brian McCullie ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 ထိ line to meter 16.25 ရောအနေနဲ့ထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေ။ကျမနန်းလာပါ
This program has come to you from the Voice of America, Washington.